အိန္ဒိယနိုင်ငံဥတ္တပရဒက်စ်ပြည်နယ်အစိုးရပိုင်းညီနီယာမှာကျူးကျော်အိမ်တွေဆောက်လုပ်နေထိုင်တဲ့ရာနဲ့ချီတဲ့ရိုဟင်ဂျာတွေရဲ့အိမ်ယာတွေကိုပြည်နယ်အစိုးရကဖယ်ရှားရှင်းလင်းပြီးသူတို့ကိုယာယီတဲတွေစီကြောင်းရွှေ့လိုက်ပါပြီ။ရေနဲ့လျှက်စင်ပြီးလို့အခြေခံဝန်ဆောင်မှုတွေနေရတဲ့နေရာတွေမှာဒုက္ခဘဲတွေအနေနဲ့အခက်အခဲများအပြားနဲ့ရင်ဆိုင်နေကြရတယ်လို့ Writers သတင်းဆောင်ပါမှာဖော်ပြထားပါတယ်။နားဆင်ကြရအောင်ပါရှင်။
جس طریقے سے زمینوں پر اپنے قبضے اتر پردیش اور اتر پردیش کے باہر
سے اتر پردیش پی نے یہ سنجے بون ڈیٹا بھی ماں ناؤ پی نے اسویا یہ سیمیاں تھانا لے او ماں سی رے مینی یا بھی بوکا چو چو ایا بھی کو سی سی بھی شوی پیاؤں نی بارے دیلی گا مینی یا اٹو میاں میاں ماں لے چو چو تیمی مو بھی سی نی بھی ایری نی یا بھی کو لے چنو رو شنے نی بارے
New Delhi Neuro စင်ကြေဘုံဒေတာမှာအခြေချနေထိုင်တဲ့ရာနဲ့ချီတဲ့ရိုဟင်ဂျာတွေကိုယာယီတဲတွေစီရှေ့ပြောင်းခဲ့တာပါ။နေရာတစ်မှာအခက်အခဲမျိုးစုံကြုံတွေ့နေရကြောင်းရိုဟင်ဂျာဒုက္ခတဲ့သူဖြစ်တဲ့ Slim ကဟင်ဒီဘာသာစကားနဲ့အခုလိုပြောပါတယ်
။ဘုဆိုစုဘပါဘူး
။ဒီနေ့ကမနေ့9နိုင်လောက်လမ်းပြမှာနေကြတဲ့ရိုဟင်ဂျာဒုက္ခတဲ့တွေအားလုံးကိုဒီကိုခေါ်လာပြီးကြောင်းရွှေ့ပေးခဲ့တာပါ။အရင်နေရာမှာဆိုရင်ကျွန်တော်တို့မှာဂလီဝကျောင်းတစ်ခုရှိပါတယ်။အများဆုံးအိမ်သာ9လုံးနဲ့ရှိပါတယ်။ပုံမှန်ရေတွင်းနှစ်ခုလည်းရှိပါတယ်။အဲ့ဒါတွေအားလုံးကိုရဲတွေကဖြည့်ဆည်းပစ်လိုက်ပါပြီ။အရင်နေရာကကျွန်တော်တို့အတွက်အဆင်ပြေပါတယ်။အခုဒီမှာကအရင်စစ်မီရေနဲ့အိမ်သာလည်းမရှိပါဘူး။ကျွန်တော်တို့အတွက်အခက်အခဲအများကြီးရှိနေပါတယ်။
အိန္ဒိယနိုင်ငံမှာလက်ရှိရိုဟင်ဂျာဒုက္ခသည်ခန့်မှန်းခြေ4000လောက်ရှိနေပါတယ်။ဒီထဲကဒုက္ခသည်16500ကိုတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယွမ်နိစီယာယုံခတ်၏အတိအမှတ်ပြုကတ်တွေထုတ်ပေးထားပြီးဒုက္ခသည်တွေကိုထိပါနှောက်ယှက်ခံရမှုတရားဥပဒေနဲ့ဖမ်းဆီးချုပ်နှောင်ခံရမှုနဲ့ဌာနေပြန်ပို့ခံရမှုတို့ကနေအကာအကွယ်ပေးထားတယ်လို့ပြောဆိုထားပါတယ်။နေရာနှက်မှာအခြေချနေထိုင်နေကြတဲ့ထောင်ရဲ့ချီတဲ့မွတ်စလင်ရိုဟင်ဂျာတွေကိုတရားမဝင်နေထိုင်သူတွေနောက်လုံခြုံရေးအန်တီအက်တစ်ခုအဖြစ်အိန္ဒိယအစိုးရကသဘောထားပြီးသူတို့ကိုရှာဖွေဖော်ထုတ်နောက်ဌာနေပြန်ပို့ရေးအတွက်ညွှန်ကြားထားတာပါမြန်မာနိုင်ငံမှာ2018ခုနှစ်ကစစ်တပ်ရဲ့ဖြိုခွဲနှိမ်နှင်းမှုတွေနောက်ပိုင်းတိမ့်ချီတဲ့ရိုဟင်ဂျာတွေဒေသရာထွက်ပြေးခဲ့ကြရပါတယ်အများစုကတော့ဘင်္ဂလားဒေ့ရှ်နဲ့ဇက်ကအဖြစ်ဆောက်ထားတဲ့ဒုက္ခတဲ့စခန်းတွေမှာခိုးလုံနေကြတာပါမြန်မာဘက်ကတော့လူမျိုးတုံးတက်ဖြတ်မှုဆွဆွဲချက်ကိုညှိပယ်ထားပြီးအခြားသတ်မှုတွေကိုစစ်တပ်ကတံပြန်ချိမှုန့်တာပါဖြစ်တယ်လို့ပြောဆိုထားပါတယ်မြန်မာနိုင်ငံတွင်အခြားသတ်မှုတွေဖိနှိပ်မှုတွေကြောင့်ထပ်ပြေးခဲ့ကြရပြီးအိန္ဒိယကိုရောက်နေကြတဲ့ရိုဟင်ဂျာဒုက္ခတဲ့တွေကတော့မြန်မာနိုင်ငံကိုပြန်ဖို့တင့်တော်တဲ့အခြေအနေမဟုတ်ဘူးလို့ပြောဆိုကြပါတယ်အရင်မြန်မာအရတားအစိုးရလက်ထက်မှာတော့ထပ်ပြင်းရတဲ့ဒုက္ခတွေတွေကိုစီးစစ်ပြီးပြန်လက်ခံတယ်လို့ပြောပေမဲ့ရိုဟင်ဂျာဆိုတဲ့အုံနှုံကိုလက်မခံခဲ့ပါဘူး။ဒါအပြင်ဒုက္ခတွေတွေကိုနိုင်ငံသားဖြစ်ခွင့်အမှတ်ကံကျက်လည်းမပေးခဲ့ပါဘူး။ဒါပေမဲ့ဆီယနာတိမ့်ပြီးနောက်ပိုင်းရွေးကောက်ခံလွှတ်တော်အမတ်တွေဖွဲ့စည်းလိုက်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကတော့ရိုဟင်ဂျာဆိုတဲ့အုံနှုံကိုလက်ခံပြီးရိုဟင်ဂျာဆိုင်ရာမူဝါဒတရားကိုချမှတ်ထားပါတယ်။အနာဘေးစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီဘက်ကတော့ရိုဟင်ဂျာဆိုတဲ့အုံနှုံကိုလက်တင်မခံသေးပါဘူးရှင်။